မုံလန်ခက်စစ်ဆောင်စခန်းကိုပြီးခဲ့တဲ့တနင်္လာနေ့ညကစစ်ကောင်စီတပ်ဖက်ကတိုက်ခိုက်မှုကြောင့်ကလေးတွေပါဝင်လူ30နီးပါးသေဆုံးရတဲ့ဖြစ်စဉ်ကစစ်ရာဇဝတ်မှုမြောက်ကြောင်းကျွမ်းကျင်သူတွေရဲ့လေ့လာချက်နဲ့မျက်မြင်သက်သေတွေကိုကိုးကားပြီး Amnesty International အပြည်ပြည်ဆိုင်ရာလူငယ်ချမ်းသာ권အဖွဲ့ကအောက်တိုဘာ13ရက်နေ့ကအစီအကံတစာထုတ်ပြန်လိုက်ပါတယ်။အောက်တိုဘာ9ရက်နေ့ည7နာရီခွဲလောက်မှာတရုတ်နယ်စပ်အနီးကအဲ့ဒီစစ်ဆောင်စခန်းမှာပထမပြင်းထန်တဲ့ဗုံးကြီးတလုံးခွဲခဲ့ပြီးအဲ့ဒီနောက်အနီးနားကစစ်ကောင်စီတပ်စခန်းတွေကနေဝေါ်တာရီနဲ့စတိုက်ပစ်ခဲ့တယ်လို့မျက်မြင်သက်သူတွေကပြောကြောင်း Amnesty International အစီရင်ခံစာမှာဖော်ပြထားပါတယ်။စစ်ကောင်စီဘက်ကဒီတိုက်ခိုက်မှုကိုညှင်းဆိုပြီး Ammonium Nitrate ရမ်းတူလောင်ယုံပောက်ကွဲတာလို့အောက်တိုဘာ17ရက်ကသတင်းထုတ်ပြန်ခဲ့ပေမဲ့ဒီပောက်ကွဲမှုဟာရမ်းတူလောင်ယုံနေရာဖြစ်နိုင်တဲ့မဖြစ်နိုင်တဲ့ပုံမှန်ရင်အသွာလာရှိနေတဲ့နေရာမှာပောက်ကွဲခဲ့တာဖြစ်တဲ့ပြင်အချိန်ကြိုက်တိုက်ခိုက်ခဲ့တဲ့လက္ခဏာတွေတွေ့ရတယ်လို့ Amnesty International ရဲ့လက်နက်ကျွမ်းကျင်သူကပြောပါတယ်။တိုက်ခိုက်မှုအပြီးဓာတ်ပုံနဲ့ဗီဒီယိုတွေကိုအသေးစိတ်လစ်လာခဲ့ရမှာပောက်ကွဲမှုကြီးတစ်ခုကြောင့်အနီးနားကဖျားချောင်းကလေးမှုဂျိုစာတင်ချောင်းနဲ့နေအများပြားပါဝင်အဆောင်ဒါဇင်နဲ့ချီပြပြွက်ပြိုကျပျက်စီးခဲ့ပြီးမီးလောင်ကျွမ်းခဲ့တဲ့အထောက်အထားတွေတွေ့ရတယ်လို့ဆိုပါတယ်။ဘုံပေါက်ကွဲမှုကြောင့်ဖြစ်ခဲ့တဲ့ဂျိုင်ကျင်းအရွယ်အစားနဲ့အပျက်စီးတွေကိုလစ်လာခဲ့ပြီးနောက်မှာဒါကစစ်ကောင်စီစစ်တပ်အုံပြုလေးရှိတဲ့လေကြောင်းကနေပြစ်ခတ်နိုင်တဲ့ကြီးမားတဲ့ပြင်းထန်တဲ့ဘုံမျိုးစားနဲ့ကိုက်ညီနေတယ်လို့ Amnesty International ကပြောပါတယ်။